ထောင်မြင့်မှုနဲ့ဖန်ဆီးရေးယူခံထားတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုဒီကနေ့ပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာအမှုတစ်ခုနဲ့ပါထပ်မံတရားစွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါမကြောင်သိမိကဖျက်သိမ်းခံရတဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်လက်ရှိချိန်မှာထောင်ပြင်းမှုရင်ဆိုင်နေရပြီးသူ့ကိုဒီကနေ့ပဲလက်ရှိမန္တလေးအမှတ်၈စကမ်းမှုဒူရဲမှုအောင်မင်းကတရားလိုလုပ်ပြီးမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေကိုချိုးဖောက်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်ပြည်ပကနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတဲ့ဆိုတဲ့ဆဆွဲချက်နဲ့တရားစွဲဆိုခဲ့တာဖြစ်တယ်လို့လည်းဦးကျော်မြင့်ရဲ့ကြိုးဆောင်ရှင်နေဦးနေလေးကပြောပါတယ်
တရားနေမှာမြန်မာနိုင်ငံနေမှာထွက်ခွာသွားတယ်ထွက်ခွာပြီးတော့သူမြန်မာနိုင်ငံထဲကိုပြန်ဝင်လာတယ်ပြန်ဝင်လာတဲ့အခါမှာသူတို့တိုင်းစားမှာပါတဲ့ဟာကိုပြောတာနော်ပြန်ဝင်လာတဲ့အခါမှာတရားမဝင်ဝင်ရောက်လာတယ်လို့သူတို့ကနေမှာဖော်ပြတိုင်တန်းထားတာမြန်မာနိုင်ငံနေထွက်ခွာပြီးတဲ့နောက်မှာတရားမဝင်ပြန်လည်ဝင်ရောက်လာတယ်လို့သူတို့ကနေမှာဖော်ပြတိုင်တန်းထားတဲ့အမှု
တော်ဝက73တင်အမှုဖွင့်တိုင်ကြခါခြင်းနော
်နောက်ထပ်ဆွဲချက်တင်ထားတဲ့အမှုကတော့လာမယ့်တနင်္လာနေ့ကျရင်စတင်စစ်ဆေးမှာဖြစ်ပါတယ်လက်ရှိတရားရင်ဆိုင်နေရတဲ့ထောင်ပြေးမှုပုံမှန်2-4မှာတော့တရားလူပြတက်တင်9ဦးကိုစစ်ဆေးခဲ့ပြီးဦးကျော်မြင့်ဘက်ကတရားခမ်းမြတက်တင်6ဦးကိုတင်ပြထားပါတယ်ဒါပေမဲ့လည်းကယောဂါကာလတရားရင်လုပ်ငန်းတွေမှာနှောင့်နှေးမှုတွေရှိနိုင်တယ်လို့လည်းဒီကနေ့ရုံထုတ်စစ်ဆေးခဲ့တဲ့ချင်းအင်းသာဇံမြို့နယ်ကတရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ်
လာတဲ့တပ်တွေကသူတို့ဘက်ကနေစစ်စာထောက်ခံချက်တွေနဲ့လာမယ်။ဒီကလည်းသက်ဆိုင်ရာကလည်းပြီးတော့ကျူဝင်တဲ့လေဆိုလို့ဝင်ခိုင်းရင်လည်းကျွန်တော်တို့ကဆော့အောင်ပါပဲပေါ့။ပြီးတော့တချို့တွေကလည်းဒီမြို့နာအနီးနားလူတွေပါတယ်လေ။ပြီးတော့အနီးနားလူတွေပါတဲ့အတွက်တချို့ကတော့ဒီတိုင်းလာနိုင်တယ်။ခံရတဲ့တပ်တွေကိုကျွန်တော်တို့ကသူတို့ခေါ်လာမယ်ဆိုပြီးပြောတာလေ။အဲ့တော့သူတို့ခေါ်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့ကမြန်မြန်ဆန်ဆန်စစ်လို့ပြီးသွားမယ်။ခေါ်လာရတဲ့နဲ့မှခုနလိုကြည်ဝင်ရတဲ့အပိုင်းလေးတွေရှိမယ်။ဒါမှမဟုတ်လေသူတို့လန်ကြီးချင်းတွေကမလာနိုင်ဘူးဆိုတာရှိခဲ့တော့နည်းနည်းလေးကြံ့ကြပါမှာပေါ့
။နေ့စဉ်ပါတီလိုလူတီများတဲ့ UDP ပါတီကိုတော့ဥက္ကဋ္ဌဦးကျော်မြင့်အရေးယူခံပြီးနောက်ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တယ်လို့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ပါတီကိုယ်စားလှယ်လောင်းတွေကိုလည်းပယ်ဖျက်ထားပါတယ်။ဦးကျော်မြင့်နေထိုင်ခဲ့တဲ့နေရာ၃ခုကိုယာယီသိမ်းဆည်းထားပြီးသူ့ရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးငွေကြေးစီစီအပွဲကဆက်လက်စီစဉ်နေတယ်လို့လည်းတမရာယုံညွန်ကြိုင်မှုချုပ်ဦးစောထိပ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။စီစဉ်ရရှိတဲ့အချက်အလက်တွေကိုပြည်ထောင်စုဝန်ကြီးကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးအပွဲကလေ့လာသွင်းပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်လက်ရှိရင်ဆိုင်နေရတဲ့အမှုတွေပြည့်ပြတ်ပါကငွေကြေးကွာချမှုတိုက်ဖျက်ရေးဥပဒေနဲ့ပါတရားစွဲဆိုဖို့ရှိတယ်လို့လည်းပြောပါတယ်။ဦးကျော်မြင့်ဟာမန္တလေးဥဝတ်ထောင်မှာထောင်ကျခံနေရစဉ်1999ခုနှစ်မှာထွက်ပြေးသွားခဲ့ပြီးပြီးခဲ့တဲ့အလကပဲသူနေထိုင်တဲ့ရန်ကုန်မြို့မှာရှိတဲ့နေအိမ်မှာဖမ်းဆီးပြီးမန္တလေးကိုလွှဲပြောင်းပေးခဲ့ပြီးတော့လက်ရှိမှာရာသီကြီးဥတွေပုံမှန်2-4ပြင်နောက်ဆက်တွဲအမှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်